တပ်ပွဲတွေကြောင့်ချင်းပြည်နယ်ကံပက်လက်မြို့နယ်ကနေအင်းနီချင်းမကွေးတိုင်းစောင်းမြို့နယ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ပြည်တွင်းဒုက္ခသည်တွေဟာသူတို့ပုန်းခိုတဲ့နေရာတွေဘက်မှာစီးရဲလှုပ်ရှားမှုတွေကြောင့်နောက်ထပ်လုံခြုံမဲ့တင်းတဲ့နေရာတွေစီမကြမကြာထပ်မံပြေလွာတင်းရှောင်နေကြရပါတယ်။တက်ကြီးရုံနဲ့ကလေးငယ်တွေပါတဲ့ဒုက္ခသည်တထောင်လောက်ဘေးလွယာကိုထပ်ခါထပ်ခါထွက်ပြေးနေကြရတဲ့အတွက်စားရည်ရိတ်ခါရှားပါပြက်လက်တဲ့ဒုက္ခကိုရင်ဆိုင်နေကြရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နားလောင်ကပြောပြပေးပါပါခင်ဗျာ။
ချင်းပြည်နယ်ရဲ့ကံပက်လက်မြို့နယ်ကနေနေချင်းထိစပ်နေတဲ့မကွေတိုင်းစောမြို့နယ်ဖက်ကိုမေလတွေကထွက်ပြေးသိမ်းရှောင်နေတဲ့စစ်ပြေးတုတ်ကရတဲ့တထောင်လောက်ရှိနေပါတယ်။ငွေကြေးတတ်နိုင်တဲ့သူတို့ချို့သာအင်ကားနေနိုင်ကြပေမဲ့စစ်ပြေးတုတ်ကရတဲ့အများစုကတော့ဘေကင်းနယ်လို့ယူဆရတဲ့နေရာတွေမှာခိုးလုံနေကြတာပါ။ဒါပေမဲ့လည်းအဲ့ဒီနေရာတွေဖက်မှာစစ်ကောင်စီတပ်တွေစီးရဲလှုပ်ရှားမှုတွေရှိနေတာကြောင့်ဒုက္ခသည်တွေထပ်မံထွက်ပြေးနေကြပါတယ်။ပုန်းခိုနေတဲ့နေရာတနေရာကနေနောက်တနေရာထွက်ပြေးပြောင်းရွှေ့ကြရတာကြောင့်ဒုက္ခမျိုးစုံကြုံတွေ့နေရတယ်လို့စစ်ပြေးဒုက္ခတဲ့သူကပြောပါတယ
်စစ်ပြေးဆောင်စခါမှာတော့မစားနိုင်ရခါရအစအစအစအရာရာအခက်အခဲရှိလာတဲ့အဲ့ဒါတော့မပြီးသေးဘူးအခက်အခဲကြားထက်အနေနဲ့အဲ့မှာတော့မအငြိမ်အတီမနေရဘူးအခေါက်ခေါက်အခါခါထပ်ပြီးနေနေရတဲ့ခါစတော့ကျွန်တော်အများကြီးဒုက္ခတွေဖြစ်လာတယ်စတိရွယ်ဦးတွေနဲ့ကလေးတွေနဲ့ပြေးခွာနေရတဲ့ခါစတော့စားနိုင်ရခါတော့အစီမပြေပါဘူးဆိုခါမှလည်းစိုက်ကဲဖိုးရစီဖိုးရအစားအများဒုက္ခများတယ်စိုက်ကဲမရှိလို့ခြေချင်းနဲ့ပြေးနေရတယ်မိသားစုအဆက်အသွယ်လည်းရှိနေတယ်အများအခက်အခဲရှိတယ်
ချင်းပြည်နယ်ကံပလဲမြို့နယ်ဖက်မှာ2023ခုနှစ်မေလတည်းကစပြီးတော့စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ကံပလဲမြို့နယ်တဲကဒေသခံတွေစောမြို့နယ်ဖက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြတာပါ2023ခုနှစ်ဇွန်လလောက်မှာတော့စောမြို့နယ်ဖက်မှာလည်းပြည်သူကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်စစ်တပ်စစ်ကြောင်းတွေပစ်ခတ်ပြီးတော့ရွာတွေထဲဝင်လာပြီးဆိုရင်ဘေးလွယာမှာပုံနေကြတယ်လို့နောက်ထပ်စစ်ပြေးတုတ်ကတဲ့သူကပြောပါတယ
်ဒီမှာနေရတာလည်းမလုံခြုံပါဘူးသူတို့စစ်ကြောင်းထွက်လာပြီဆိုတာနဲ့ပြေးနေရတယ်ရှောင်နေရတယ်ကလေးတငယ်တွေနဲ့သူတို့ရွာထဲကိုဝင်လာတယ်တော့တရားဖောက်ကြတယ်အဲ့ဒီတင်တဲ့ကလေးတွေကလည်းကိုယ်ချောက်လန့်နေကြတယ်ဘုံတော့ကလေးတွေကအကုန်လုံးရိုးရိုင်းဆန်ခါပြည်ပြီးမှအကုန်လုံးဟိုပြေးရထွက်နေအကုန်လုံးအဲ့လိုဖြစ်ကြတယ်နဲ့အဆောင်တဆောင်ထဲကတမထွက်အောင်အကုန်လုံးအဲ့လိုပုန်းရတာဘုံတော့
ခုလိုမကြာခဏနေရာပြောင်းရွှေ့ပုန်းခိုနေကြရတဲ့စစ်ပြေးဒုက္ခသည်တွေကြာနာမကျန်းဖြစ်သူရချီရှိနေပြီးတော့ဂျမားရေးဆောင်ရှောက်မှုအင်မတန်လိုအပ်နေပါတယ်။အစားအသောက်နဲ့ဂျမားရေးဆောင်ရှောက်မှုကောင်းကောင်းမရတာကြောင့်စစ်ပြေးဒုက္ခသည်တွေထက်ကအသက်ကြီးရင်သူ၄ဦးသေဆုံးသွားတယ်လို့ပြောပါတယ
်။လူများတဲ့ခါကြတော့ဖြားရရဲ့နာရရဲ့ချုံဆိုးတဲ့ဝန်ဆောပုန်းကျဖြစ်တာမျိုးကလည်းခဏခဏကြုံနေရတယ်ခင်ဗျာ။လူဦးရေတထောင်ထဲမှာဆိုလို့စင်တော့ဒီရာချီကတော့အဲ့လိုတွေဖြစ်လာတယ်။ဈာမကြီးဆိုးလာတာပေါ့နော်။ပြေးတဲ့ဟာတွေကလည်းတည်သွားတယ်။ဟောကျွန်တော်မြင့်မြင့်ကတော့ဟောပေါ့လေးယောက်စီတော့ခင်ဗျာ။အဲ့ဒီစီခံနေစီယုံနေမရှိတော့တဲ့ခါကြတာဒီတိုင်းနဲ့ရင်ခံနေရတာပေါ့။စီကူတာလို့လည်းမရတဲ့ခါကြတာဒီလိုမျိုးသူတို့အယောက်ကနဲ့သူတို့ပေါ့နော်တည်သွားတာပေါ့
။တနေ့နီးပါးကြာအိုးအိမ်ပြေးပြီးတော့ထွက်ပြေးနေရတဲ့ဒုက္ခသည်တွေကြာဆန်စီစားစားတဲ့အခြေခံစားတောက်ကုန်လေးအလွန်လိုအပ်နေကြတယ်လို့လည်းပြောပါတယ်
ဆန်စီစားလေးနဲ့ဆေးဝါးလေးကတော့တကယ်ကျွန်တော်တို့မှာခက်ခဲဖြစ်နေပါတယ်အခု၄၅လရှိပြီးအထူးရှိမလာတဲ့အချိန်ကျတော့ကျွန်တော်တို့လူပေါင်းတရာကျော်နေတဲ့တရာအထက်ပေါ်အဲ့လိုရှိတဲ့အချိန်မှာချိုးချံချွေသာပြီးမှပဲစားနေရတယ်တခါတလေကျရင်တော့ခင်းရတော့မုံချင်းလေးကိုတရွတ်နှစ်ရွတ်ကိုရေပိုးလို့နဲ့စားရတဲ့အချိန်လေးလည်းရှိတာပေါ့လူများတဲ့အချိန်ကျတော့
ကံပလဲမြို့နယ်ဖက်မှာပြစ်ခတ်တိုက်ခိုက်မှုတွေနဲ့အဖက်ဖက်ကလမ်းကြောင်းပိတ်ဆို့တာတွေရှိနေသေးတဲ့အတွက်ဒေသခံတွေနေရက်ကိုမပြောင်းရဲသေးဘူးလို့လည်းပြောပါတယ်
။နားလောင်တင်ပြပေးခဲ့တာပါခင်ဗျာ။